စကိုင်းတိုင်းကျွန်းလာမြို့နယ်တဖန်းစိတ်ဆဲအနောက်ချမ်းလေးစင်းထောင်ချေးရွာနီးကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ12ရက်နေ့ဒီနေ့လုံးလေးချောင်းကနေ9ကြိမ်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံထုတ်ကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်လေးစင်းထောင်ချေးရွာပါဝင်ချေးရွာ4ရွာလောက်ကဒေသခံတွေဆစ်ဆောင်နေကြရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုနှမ်းလောင်ပြောပြပေးပါအောင်ရှင်။
ဒီမှာ12ရက်မနေ့အာယုံတစ်ချိန်12နိုင်ခွဲဝင်ခြင်းကစပြီးတော့စစ်ကောင်စီတပ်တွေကလက်စင်းအောင်ချေရအနီးတစ်ဝိုက်ကိုတေချောင်းကနေဖုံးကျဲတိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။အဖမ်းဆိတ်ဆဲအနောက်ဘက်မှာရှိတဲ့ချေရတွေဖြစ်ကြတဲ့လက်စင်းတောင်၊တဘူတော်၊အေးချမ်းတောင်၊အင်လစတဲ့ချေရတွေကိုတေချောင်းကနေတိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောပါတယ်
။မနေ့ကစနေနိုင်ခွဲဝင်ရလောက်ကလေးကသွားပေါ့နော်ဒီကျွန်းလာမြင်နေတဲ့ကျွန်းလာမြင်နေတဲ့ဟိုဟာလိုက်တာပေါ့လူတန်းတိုက်ခတ်မှုလိုက်တာပေါ့နော်အဲ့ကလေးကနေကျွန်းမှဒီတဘူရောရွာရဲ့အရှိတန်တဲ့ပေါ့နော်အဲ့အဲ့မှာဂျက်ဖိုက်တာနဲ့တစ်ခါပြစ်တာပေါ့လေအဲ့ဒါပြီးတော့မှဒီနေ့မနေ့ပဲ၈နာရီ26မှာကတစ်ခါနောက်တဲ့ဒီရောရွာရဲ့အရှိဘက်ကတစ်ခါထပ်ပြီးတော့မှပြစ်တာပေါ့အားလုံးဆိုလို့ရှိရင်ဆရာမရေးပေါ့ဂျက်ဖိုက်တာနဲ့ဆိုရင်3ကြိမ်ပေါ့နော်နောက်တဲ့ဒီ MI35 နဲ့ဆိုရင်အခုရောဆိုလို့ရှိရင်ဆရာမဟိုအရှိပါပေါ့အခုက2ကြိမ်နဲ့ဆိုလို့ရှိရင်အားလုံး5ကြိမ်ရှိပါပေါ့နော်ဆရာမ
ဒီဇင်ဘာ12ရက်တနေ့တည်းမှာတင်စစ်ကောင်စီကကျွန်းလာမြို့နယ်တဖန်ဆိတ်ဆဲအနောက်ဘက်ကခြေရွာတွေကိုလေကြောင်းကနေ9ကြိမ်ထက်မနည်းတိုက်ခိုက်ခဲ့တယ်လို့လည်းသိရပါတယ်ကျွန်းလာမြို့နယ်ထဲ10ရက်အနောက်ဘက်ခြံဒေသဟာကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားထိတွေ့တိုက်ပွဲတွေဖြစ်ပွားလေမရှိဘူးလို့ကျွန်းလာကတ်မလို့တက်ကြွလှောက်ရှားသူများအဖွဲ့တာဝန်ခံကိုကြီးကပြောပါတယ်
နဖက်ကြည့်တွေ့မှုကတော့မရှိဘူးဆရာမကြီးဒါအကြောင်းပြချက်နဲ့ဒီလိုပြည့်လဲတော့ကျွန်တော်တို့လည်းခံမှန်းရတာခက်တယ်ပေါ့လေအဲဟိုပေါ့ဒီနောက်ထပ်ဟိုပေါ့နော်ဒီရွာရီနာပေါ့နော်ဒီစီပြင်းနဲ့မဟုတ်တဲ့နေရာတွေဖြစ်တဲ့ခါကျတော့ဒီအပြင်းနဲ့ဒီရဲ့အိမ်ရောပါထိခိုက်မှုရှိတယ်လို့ကြားရတာပေါ့ဆရာမ
အယုံတဲ့ချိန်မှာလေးချောင်းကနေပြစ်ခတ်ခဲ့တာဖြစ်တဲ့အတွက်မမျော်လင့်မဲရုပ်တရက်ကျွန်းလိုက်ရတဲ့ဒေသခံတွေဟာပြစ်ခတ်မှုတွေကြားကနေစစ်ပေးရှောင်ခဲ့ကြတာပါလက်စင်းတောင်အနီးဝန်းကျင်ကျေးရွာတွေကဒေသခံ8000ဝန်းကျင်လောက်စစ်ပေးရှောင်နေရတယ်လို့ကိုကြီးကပြောပါတယ်
အင်းလာရဲ့လက်ချင်းအောင်ရဲ့အေးချမ်းသာရဲ့တဘူရောရဲ့ပေါ့နော်ကျွာလေးရွာဟိုကထပ်ပြီးနေရတယ်ပေါ့ဟိုကလူကြီးအဖြစ်ဆိုရင်တော့ကျွန်တော်ထင်တယ်8000ဝန်းကျင်လောက်ရှိနိုင်တယ်လို့ကျွန်တော်ခန့်မှန်းတာပေါ့လေ
စစ်ကောင်စီရဲ့ဒီလေကြောင်းပြစ်ခတ်မှုတွေကြောင့်ဒေသခံတွေထိခိုက်မှုရှိမရှိသိချာမသိရသေးသလိုခြေရောက်တွေအတွင်းထိခိုက်ပျက်စီးမှုတွေဘယ်လောက်ရှိသလဲဆိုတာတွေကိုလည်းအတိအကျမသိရသေးဘူးလို့စစ်ရှောင်းကူညီသူတွေကပြောကြပါတယ်လေစင်းတောင်ချေရွာစာတင်ကြောင်ကိုလည်းနှွင်ပါလောက်ကုန်ပိုင်းလောက်တုန်းကထိတွေ့တိုက်ပွဲတွေစီရေလှုပ်ရှားမှုတွေတစုံတရာမရှိဘဲစစ်ကောင်စီတပ်တွေကလေကြောင်းကနေပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုတဖန်ဆိတ်ဆဲအနောက်ချမ်းကိုလေကြောင်းသုံးတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူး။စကိုင်းတိုင်းချေရွာတွေကိုအခြေပြုပြီးတော့ PDF ပြည်သူ့ကာကွယ်ရေးတပ်တွေလှုပ်ရှားနေတာကြောင့်စစ်စင်နိုင်နေမှုတွေလှုပ်ဆောင်နေတယ်လို့စစ်ကောင်စီပြောခွင့်ရသူကမကြာမကြာတုံတုံပြောဆိုပါတယ်။အခုနောက်ပိုင်းမှာစကိုင်းတိုင်းအတွင်းချေရွာတွေကိုစစ်ကောင်စီဘက်ကစစ်ကြောင်းထိုးစစ်ဆင်တာထက်လေကြောင်းသုံးတိုက်ခတ်မှုတွေပိုလှုပ်လာတယ်လို့စစ်ရေးအခြေအနေလေ့လာသူတွေကပြောကြပါတယ်။